To the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ30ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းစီစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာညနေခင်ပါရှင်ဒီကနေ့ညနေခင်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာတို့ပြောပြပေးပါပါမက္ဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတထရမ့်ကဒီမနေ့တောက်ကြားနေမှာချိန်ချောက်ပြောဆိုပါတယ်ဘရူဒီနိုင်ငံမှာကျလောက်ကင်နေတဲ့ BBC နဲ့ VOA သတင်းဌာနကြီးတွေကိုဘရူဒီအစိုးရကလုပ်ငန်းလုပ်ကိုင်းခွင့်ပိတ်ပင်လိုက်ပါတယ်။တူရကီနိုင်ငံမှာမနက်ဖြန်သတင်းရင်းနှီးမှာကျင်းပမဲ့ရွေးကောက်ပွဲပြီးတဲ့နောက်ဆီးရီးယားအရေးကိစ္စကိုလက်တွေ့ကင်တွယ်ဖြစ်ရှင်သွားမယ်လို့တူရကီသမ္မတအာရဝန်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီမြောက်ဦးနဲ့ဘူးတီတောင်မှာတော့ရက်ွက်တီတဲ့ကြေးရွာတွေကိုလက်လက်ကြီးတွေနဲ့ပစ်ခတ်နေလို့ရွာသားတွေစစ်ဘေးကတိမ်းရှောင်နေရပါတယ်။
ကျင်းချောင်းနေတာကကျွန်တော်တို့စီမှာကဟိုကောင်းလိုင်းကြောင့်ဖြစ်နေတယ်ဆိုတော့ဒါနာကြီးတွေကနှမ်းပက်လာတော့သူတို့ကလည်းကြောက်တာပေါ့
ဒေသခံပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးစီရစ်တင်းမာနေတဲ့အတွက်ဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက2000ကျော်သွားပါပြီသူတို့အတွက်အရေးပေါ်တောက်သုံးရည်လိုအပ်နေပါတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့ရုရှားကယူကရိန်းမှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုဝင်ပြီးနှောက်ပြီးတော့အခြေအနေစိုးအောင်လုပ်နေတယ်ဆိုပြီးသုံးသပ်ထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုရက်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်အမေရိကန်နိုင်ငံရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဆက်ပြီးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါလာမယ့်အပတ်မှာမက္ကဆီကိုနယ်စပ်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိတ်သားမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါအမေရိကတဲ့အလဲပိုင်းကရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဆုံးသတ်သွားအောင်လို့မက္ကဆီကိုဘက်ကအပြည့်အဝလုပ်ကိုင်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်ကတောက်ကြတဲ့အစိုးရမှဆွဆွဲပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းလူအုပ်ကြီးအမေရိကန်နဲ့ဝင်မလာအောင်မက္ကဆီကိုဘက်ကမတားဆီးနိုင်ဘူးဆိုရင်အမေရိကန်ဘက်ကနေဆက်ကိုအချိန်အတော်ကြာအောင်ပိတ်ပစ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံနဲ့ဝင်ရောက်ဖို့ရွေးထားတဲ့ရာနဲ့ကြီးတဲ့လူတွေပါတဲ့ရွှေ့ပြောင်းလူအုပ်ကြီးကိုရည်ညွှန်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမက္ကဆီကိုတာဝန်ရှိသူတွေဘက်ကအဲ့ဒီလူတွေကိုဟန်တားဖို့ချက်ချင်းဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်။အဲ့ဒီလူအုပ်ကြီးကိုဟန်တာဖို့မက္ကဆီကိုဘက်ကဘာမှဆောင်ရွက်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်က Twitter ကနေတောက်ကြနေကပြောဆိုခဲ့ပေမဲ့လို့မက္ကဆီကိုတာဝန်ရှိသူတွေကတော့ရွှေ့ပြောင်းလူအုပ်ကြီးကိုလူစုကွဲသွားအောင်လို့စ조사လုပ်ကိုင်နေပြီးဖမ်းဆီးတာနေရပြန်ပို့တာမျိုးတွေလည်းတိုးပြီးတော့လုပ်ကိုင်နေတဲ့အပြင်ကွာတီမာလာနိုင်ငံနဲ့နေဆက်မှာလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုထုတ်မွေးတာမျိုးမလုပ်တော့ဘူးလို့လည်းပြောပါတယ်နေဆက်ပိတ်ပင်မယ်ဆိုတော့သမ္မတထရမ့်ချင်းချောက်ပြောဆိုထားတဲ့အထက်မှာလေကြောင်းခီးစင်ကနေပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
ရဇောနိုင်ငံမှာ1964ခုနှစ်ကစစ်တပ်အာဏာသိမ်းယူခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့သမ္မတကစီစဉ်နေတာကိုမကျင်းပဘူးဆိုပြီးတော့တရားသူကြီးတူကထားမြစ်လိုက်ပါတယ်။1964ခုနှစ်မတ်လ31ရက်နေ့ကဗရဇောနိုင်ငံမှာစစ်တပ်ကသမ္မတဂျောဂူလော့ရဲ့ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာဖြစ်ပါတယ်။သမ္မတဂျောဘိုဆိုနာရိုကတော့ဒီစစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းပြီးတော့ဘရာဇီးလ်စစ်တပ်ကိုလည်းစစ်အာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။နောက်ပြန်တင်းငွေနေနေမှာကျင်းပဖို့စီစဉ်ထားပြီးတော့လူတော်များများကစောင့်ကြည့်ဝေဖန်နေကြတဲ့ဒီအစီအစဉ်ဟာဒီမိုကရေစီပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်နဲ့မကိုက်ညီတာကြောင့်ဆိုပြီးတော့ဘရာဇီးလ်တရားသူကြီးအီဗာနီဆိုဗာဒလူးစ်ကတားမြစ်လိုက်တာပါ။ဒါပြင်တရားသူကြီးကဒီအခမ်းအနားကိုကျင်းပဖို့အတွက်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘရာဇီးလ်နိုင်ငံသားတွေကတော့ဆင်အာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဒီဆင်အာနာရှင်စနစ်အတွင်းသိဆုံးသွားတဲ့သူတွေကိုသတိရတဲ့အနေနဲ့မနေ့ဖြန်တနင်္ဂနွေနေ့မှာဆန္ဒပြပွဲတွေပြုလုပ်သွားဖို့ကိုလူမှုကွန်ရက်တွေကနေတဆင့်စည်းရုံးလုံးဆောင်နေကြပါတယ်ဘရာဇီးလ်နိုင်ငံမှာ22နှစ်ကြာဆင်အာနာရှင်အုပ်ချုပ်မှုအတွင်းလူ434ယောက်ထပ်မံသိဆုံးတာဒါမှမဟုတ်ပျောက်ဆုံးတာတွေရှိခဲ့ပါတယ်အဲ့ဒီအချိန်တွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်စစ်အရာရှိတဦးမှအရေးယူတာမခံခဲ့ရပါဘူးလက်ရှိဘရာဇီးလ်သမ္မတဘိုဆိုနာရိုဟာဆင်အာနာသိမ်းမှုကိုထောက်ခံကြောင်းလည်းမကြာခဏစူစူပြောလို့ရှိပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသထက်ကဂါဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယုံမှာဒီကနေ့နေ့ခင်းပိုင်းမှာနေပတ်လဲဆန္ဒပြပွဲကျင်းပဖို့စီစဉ်နေပါတယ် ဒီကနေ့မနက်မှာပဲအစ္စရေးတို့ပြစ်လိုက်တဲ့လက်နက်ထိပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာတည်ဆုံခဲ့ရတာကြောင့်တင်းမာမှုတွေတိုးလာနေတာပါ။ဂါဇာစစ်တပ်ရဲ့ချန်စီယိုအနီးကျရောက်ခဲ့တဲ့အစ္စရေးစစ်တပ်ဖက်ကပြစ်လိုက်တဲ့လက်နက်ထိပြီးတော့အဲ့ဒီလူငယ်တည်ဆုံသွားတာလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့နယ်စပ်ချန်စီယိုအနီးမှာကျင်းပတဲ့လမ်းလျှောက်ခြိတပွဲကိုလူလူလှုပ်ရှားတက်ကြွသူတွေကအူဆောင်စီစဉ်ခဲ့ကြပေမဲ့ခြိတပွဲကိုဟာမတ်အဖွဲ့ကအလင်းများမဲ့အူဆောင်လိုက်တယ်လို့ဂါဇာဒေသကလူအတော်များများတဖြည်းဖြည်းပါဝင်လာကြတာပါ။နယ်စပ်အနီးမှာလှုပ်တဲ့ခြိတဆန္ဒပြပွဲတွေဟာထိတ်တန့်ရင်ဆိုင်မှုတွေနဲ့အဆုံးသတ်လေးရှိပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဖက်ကကားတာယာတွေမီရှိုရာမိလောင်ဘုံတွေနဲ့ပြစ်တာဒါမှမဟုတ်ပောက်ကွဲရေးပစ္စည်းတွေခွဲတာမျိုးတွေလှုပ်လဲရှိပြီးတော့အစ္စရေးတပ်ဖွဲ့ဘက်ကလည်းတနတ်တွေမြေယူဘုံတွေနဲ့ပြန်ပြီးတော့ပြစ်လဲရှိပါတယ်။ဂါဇာလူအခွင့်ရေးအုပ်စုတွေနဲ့ AP သတင်းဌာနရဲ့အဆိုအရပြည်ခရက်နှစ်ဆန္ဒပြပွဲမှာပါလက်စတိုင်း196တေဆုံခဲ့ရပြီးတော့ထောင်နဲ့ချီတဲ့လူတွေတန်ရာရခဲ့တယ်လို့ဆိုပါတယ်
။တူရကီနိုင်ငံအနေနဲ့မနေ့ဖြန်တနင်္ဂနွေနေ့မှာချင်းပါမဲ့ရွေးကောက်ပွဲတွေပြီးတဲ့နောက်ဆီးရီးယားရေးကိစ္စကိုပြန်မာလက်တွေကင်တွေဖြေရှင်းသွားမယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကဒီကနေ့မှာပြောကြားလိုက်ပါတယ်။သမ္မတအာရဝန်ကသူ့ရဲ့ AK ပါတီကိုထောက်ခံမှုတွေရအောင်ကြိုးပမ်းတဲ့အနေနဲ့အဲ့လိုပြောလိုက်တာဖြစ်ပါတယ်။တူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာနေဆက်ဖြတ်ကျော်ပြီးတော့ကတ်စစ်သေးကြလက်နက်ကင်တွေကိုနှစ်ကြိမ်တိုင်တိုင်စစ်ဆင်ရေးတွေလုပ်ခဲ့ပြီးတကယ်လို့အဲ့ဒီနိုင်ငံနယ်စပ်မှာချိန်ညှောက်မှုတွေဆက်ပြီးရှိနေအောင်မယ်ဆိုရင်နောက်ထပ်စစ်ဆင်ရေးတွေကိုထပ်လုပ်သွားမယ်လို့လည်းသမရအာရဝန်ကတတိပေးပါတယ်ရွေးကောက်ပွဲပြီးတဲ့နောက်ပထမဆုံးလုံမာကဖြစ်နိုင်မယ်ဆိုရင်ဆီးရီးယားကိစ္စကိုသပွဲမှာဆွေးနွေးဖြေရှင်းတာထက်လက်တွေ့အပြင်မှာအကင်တွယ်ဖြေရှင်းသွားမယ်လို့သမရအာရဝန်ကအစ္စတန်ဘူးမြို့မှာပြုလုပ်တဲ့ပထမဆုံးလူထုမဲဆွယ်စည်းရုံးရေးခီးစဉ်တွင်ပြောလိုက်တာပါသမရအာရဝန်ဟာအစ္စတန်ဘူးမြို့မှာလူထုစုဝေးမှု6ကြိမ်လုပ်သားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အာဖရိကတိုက်အရှေ့ပိုင်းကဘရွန်ဒီနိုင်ငံမှာရှိတဲ့နိုင်ငံတကာသတင်းဌာနချင်းတစ်ခုကိုလုပ်ငန်းလှုပ်ကန်ခွင့်ဆက်ပြီးပိတ်ပင်လိုက်တယ်လို့ဘရွန်ဒီအစိုးရကမနေ့တောက်ကြနေမှာကြေညာပါရယ် BBC နဲ့ VOA အတံလွင့်ဌာနရဲ့လုပ်ငန်းတွေချက်ချင်းပိတ်ပင်ကတ်သတ်လိုက်တယ်လို့ဆက်သွယ်ရေးကောင်စီဥက္ကဋ္ဌနက်စတောဘဂူမာဇူဂါဇီကဘန်ဂျူဘာမြို့မှာလုပ်တဲ့အစည်းအဝေးမှာပြောပါတယ်အချိန်အကန့်အသတ်မရှိတဲ့အဲ့ဒီတားမြစ်ချက်တက်မှာ BBC နဲ့ VOA ကိုသတင်းပေးပို့နေကြတဲ့ပြည်ရင်းပြည်ပသတင်းထောက်တွေလည်းပါဝင်တယ်လို့ပြောပါတယ် VOA ရဲ့ညွန်ကြားရေးမှူးအမန်ဒါဘာနက်ကလည်းဘရွန်ဒီမှာရှိတဲ့သတင်းထောက်တွေကို VOA နဲ့ဆက်သွယ်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ထိတ်လန့်တုံ့လုံးမိသလို VOA ရဲ့သတင်းထောက်တွေကိုအခုလိုဆက်ပြီးချိန်ချောင်နေတာဟာဘရွန်ဒီနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအားနိုင်စေပါတယ်လို့ပြောပါတယ်မန်ကန်တိကျပြီးတော့ယုံကြည်စိတ်ချရတဲ့သတင်းတွေကိုပိတ်ပင်ခံထားရတဲ့ဘရွန်ဒီပြည်သူတွေဘက်ကယက်တီပါတယ်လို့လည်းပြောပါတယ်BBC သတင်းဌာနကလည်းအဲ့ဒီဆုံးဖြတ်ချက်ဟာလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းထန်စွာတိုက်ခိုက်လိုက်တဲ့လို့ရအဖြစ်ပြစ်တင်ရှုံချလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကမဟာဗျူဟာရေးပါတဲ့ခရိုင်တစ်ခုကိုတာလီဘန်တွေကသိမ်းယူခဲ့ပြီးတော့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့တခြားနေရာတွေမှာလည်းအာဖဂန်စိုးရတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးတာတွေရှိခဲ့ပါတယ်။ဆက်ရှိနေကြအာဖဂန်စစ်ဘက်ကိုဆုံးသတ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့တာလီဘန်တွေနဲ့ဆွေးနွေးညီနိုင်ပြီးသဘောတူညီမှုရဖို့အတွက်ကြိုးပမ်းနေတဲ့ကြားမှာပဲအာဖဂန်နိုင်ငံတော်ကခရိုင်အတော်များများမှာတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်။တာလီဘန်တိုက်ခိုက်ရေးသမားတွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေဟာဘာဒါရှန်ပြည်နယ်အဂန်ခွာခရိုင်ကနေညာတွင်းချင်းစုခွာလာရတယ်လို့အာဏာပိုင်တွေကဒီနေ့မှအတည်ပြုပြောကြားပါတယ်။ဒီတိုက်ပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်၄ယောက်ထပ်မံတည်ဆုံသွားတယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒါပြင်တောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်တပ်ဖွဲ့ဝင်တရာဇင်လောက်တည်ဆုံသွားပြီးတော့9ယောက်ထပ်မင်းကိုလည်းဖမ်းဆီးသွားတယ်လို့ပြည်내ကောင်စီဝင်တာဟီယာအာလာမီယာကပြောပါတယ်။တာလီဘန်တွေကခရိုင်ရဲဌာနချုပ်ကိုစီးနင်းပြီးတော့စစ်ကားများပြားနဲ့လက်နက်ခဲယံမီးကြောက်တော်များများကိုသိမ်းယူနိုင်ပြီးတဲ့နောက်ခရိုင်ကိုလည်းထိန်းချုပ်နိုင်လိုက်ပြီဖြစ်တယ်လို့တာလီဘန်သဘောအဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်ရှာအီဆာဖာခရိုင်ကစစ်ကမ်းတစ်ခုမှာလည်းတာလီဘန်တွေနဲ့ဆက်သွယ်ရှိတယ်လို့တန်ကြားရှိရတဲ့အာဖဂန်ရဲတပ်ဖွဲ့ဝင်တဦးကအချင်းချင်းပြန်ပြစ်လို့ရဲတပ်ဖွဲ့ဝင်၈ယောက်ထပ်မံတည်ဆုံသွားတယ်လို့အာဖဂန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်တောင်ဝန်ရှိသူတွေကပြောကြလိုက်ပါတယ်ခင်ဗျာ
။ချိုင်းနိုင်ငံမှာကောင်မျိုးအရှိဘက်တော်ထက်ကနှုတ်အိုင်ထဲမှာရဲနေချင်းနစ်နေကြတဲ့ဆင်ပေါက်ကလေး၆ကောင်ကိုချိုင်းတည်တော်ကောင်ဖွဲ့ရကယ်တင်နိုင်ခဲ့တယ်လို့ချိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အစိုးရတည်တော်ကျွိုင်းထဲမှာတော်ကောင်ဖွဲ့တွေပုတ်ထုနေနေခင်မကကင်းလဲတဲ့အချိန်မှာဆင်ပေါက်ကလေးတွေရဲ့အော်တန်ကိုကြားခဲ့ရပြီးတော့ကယ်တင်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။
ဘောလုံးပွဲတွေမှာလူမျိုးရေးခွဲခြားမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးတော့စိုးရိမ်ပြီးတော့ပြင်းပြထန်ထန်အရေးယူဖို့လိုအပ်တယ်လို့လည်းအင်္ဂလန်ပရီးမီယာလိဂ်ဘောလုံးအသင်းနီးပြားတွေကဒီကနေ့ကစားမယ့်ပွဲစဉ်မတိုင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီလိုလူမျိုးရေးခွဲခြားတာနဲ့ပတ်သက်ပြီးတော့ဘောလုံးတိုင်းဝမ်းကြားစိုးရိမ်မှုတွေတိုးလာနေပြီးအခုနောက်ဆုံးမှာတော့မန်စီးတီးနီးပြားပက်ဂေါ်ဒီယိုလာလီဗာပူးနီးပြားယာဂန်ကလော့ပ်တော့တန်နီးပြမော်ရီစီယိုပိုချက်တီနိုတို့ကလည်းဒီလူမျိုးရေးခွဲခြားမှုတွေကိုလက်မခံဘဲစန့်ကျင်ရှုတ်ချကြောင်းနဲ့ဒါတွေကိုပြင်းပြထန်ထန်အရေးယူဖို့လိုတယ်ဆိုပြီးတော့ပြောလိုက်တာဖြစ်ပါတယ်တော့တန်နီးပြပိုချက်တီနိုကလည်းတကယ်လို့သာလူမျိုးရေးခွဲခြားမှုတွေနဲ့ရင်ဆိုင်ခဲ့ရမယ်ဆိုရင်ပွဲကိုဆက်မကစားဘဲရပ်ပစ်ဖို့ကိုထောက်ခံတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကစားခဲ့တဲ့ဥရောပဖလားခြေစပွဲနဲ့နိုင်ငံကခြေစမ်းပွဲတွေအတွင်းမှာမွန်တီနီဂရိုပြည်သက်တချို့ကအင်္ဂလန်အသင်းကလူမျိုးကစားသမားတချို့ကိုလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်ပြောင်အော်ဟစ်ခဲ့ရပြီးတဲ့နောက်အခုလိုကစားသမားတွေနဲ့နှီးပြတွေဘက်ကတုံ့ပြန်လာကြတာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးနယ်ဘူးတီတောင်မြို့နယ်တွေကရက်ရွာအတွင်းကိုပစ်ခတ်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသား2000ကျော်ဆေးဘေးတိမ်းရှောင်နေရပါတယ်။မနေ့တုန်းကမြောက်ဦးမြို့နယ်အောက်တကယ်ရွာထဲမှာပစ်ခတ်တက်ခတ်မှုခံရလို့အောက်တကယ်အပါဝင်အနီးနားရွာကရွာသား800နီးပါးကျေးရွာတွေကနေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဘူးတီတောင်မြို့နယ်ဘက်မှာလည်းတပ်ဖက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသား1200ကျော်တိမ်းရှောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့
အောက်တကံကြေးရွာမှာပြစ်ခတ်မှုဖြစ်ပွားပြီးတင်ညိုအောက်တကံတပြေကံဖျားကြီးစတဲ့ရွာသား800နီးပါးဟာစစ်ဘေးလွတ်ရာကြေးရွာစီကိုတင်းချောင်ထွက်ပြေးနေကြရတာပါဒီမနေ့ထိတင်းထိန်ကံရွာဘက်ကိုစစ်ဘေးချောင်ရွာသား300လောက်တင်းချောင်ရောက်ရှိနေတယ်လို့တင်းထိန်ကံရွာအကူအညီပေးရေးဖွဲ့ဝင်ဦးမောင်သိန်းလှကပြောပါတယ်ကျွန်
တော်တို့တင်းထိန်ကံရွာမှာပြည်လာတဲ့လူ300လောက်ရှိပါတယ်တင်ညိုရေဟိုမြေသာပြစ်ခတ်မှုဖြစ်တဲ့အောက်တကံကြေးရွာရေဖျားကြီးရေပေါ့
အလားတူခွဆုံရွာနဲ့အုတ်ကံကြေးရွာဘက်ကိုလည်းစစ်ရှောင်ဥယျ480ကျော်တင်းရှောင်ရောက်ရှိနေတယ်လို့ခွဆုံကြေးရွာအုံချိုးရီမှဦးကျော်ဝင်းကပြောပါတယ်။တင
်းချောင်ကခုဒီ300နဲ့80ကျော်လောက်လို့ရှိတယ်။အောက်တော့တော့နောက်ပြီးဒီလိုတင်းချောင်ကဒီကမဟာမြတ်မုန်ကြီးရွာတော်ပေါ်ပါတယ်ဟုတ်ကဲ့ဗျာတို့တရားကျတော့တို့ရှိတယ်လို့ကျွန်တော်ပြောတင်ကြပါရစေ။အဲ့ဒီမှာလက်သက်တွေကိုကြောက်ပြီးတို့ကတော်တော်ကြီးပြရတယ်
မနေ့ကမြောက်ဦးမြို့နယ်အောက်တကံကျေးရွာတွင်မြမသမတော်ကနေရွာကိုဝိုင်းပပစ်ခတ်ခဲ့လို့အောက်တကံရွာပါဝင်အနီးနားရွာကရွာသားတွေကြောက်လန့်ပြီးတင်းချောင်နေကြတာဖြစ်တယ်လို့လဲစစ်ဆောင်ရွာသားတွေကပြောပါတယ်။သမတော်ဘက်ကတော့အောက်တကံကျေးရွာဝင်မှာအရဝတ်နဲ့ရခိုင်သမတော်အေအေဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့အေအေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့ပါတယ်။မနေ့ကအောက်တကံရွာတွင်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာအရသား2ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းအပါဝင်ခုနှစ်ဦးကိုတပ်မတော်ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီထဲကမှကျေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတို့ကိုစစ်တပ်ကနေပြန်လွှတ်ပေးပြီးကျန်တဲ့9ဦးကိုတော့ပြန်လည်လွတ်မြောက်တာမရှိသေးဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ
်။မနေ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့အထက်မှာလူ9ယောက်ပါပါလေ။သူလန်ကျေးရွာကမျိုးတန်းရင်းသားပြတ်ပါတယ်။အဲ့ဒီမျိုးတန်းရင်းသားနဲ့အုပ်ချုပ်ရေးမှူးကိုသူတို့ကလွှတ်ပေးလိုက်တယ်။ကျန်တဲ့9ယောက်ကိုတော့သူတို့ခေါ်သွားတယ်လုံးဝတော့မြောက်ဦးရေးစကားကိုမရောက်သေးပါဘူးကျွန်တော်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးကိုပုံဆက်ပြီးတော့ရေးခရိုင်မှူးကိုမေးခိုင်းတယ်ရေးခရိုင်မှူးကမြောက်ဦးမရောက်သေးဘူးလို့ပြောတယ်လို့ခရိုင်ခရိုင်မှူးကတစ်ဆင့်ကျွန်တော်ကိုအကြောင်းကြားပါတယ
်ဒီမလကဆက်ပြီးတော့မြမတမတော်နဲ့ရခိုင်တမတော်တို့စီရေးသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား9000ခန့်တိုးပွားနေတယ်လို့လည်းဦးသွန်းတာစိန်ကပြောပါတယ်အလားတူဘူရီတောင်မြို့နယ်စံကူးထောင်ကျေးရွာအုပ်စုဘက်မှလည်းတပ်မတော်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုကြောင့်ဥယင်တာ၈စားတောင်နယုံတောင်စေနေပြင်စတဲ့ရွာ၆ရွာကရွာသား1200ကျော်မနေ့ကစစ်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့စံကူးထောင်ကျေးရွာအုပ်ချုပ်ရေးမှူးဦးစံထိုက်ကျူကပြောပါတယ
်ကျွန်တော်တို့အုပ်စုကလူတွေကကလာရရနေတဲ့ခံရအကုန်လုံးတိုက်ရှောင်နေရတယ်အမေရာကဟိုပုံညိုလေးရောစင်ရပါဆိုတော့ဟိုဘူးတီတော်ရံအောင်မကြောက်ဒီဒီတော်စင်ခုနာဒီဒီရော်တွေကိုရှောင်နေတယ်ခမ်းမရှင်ဥယျာဆိုတော့လူအထောင်နဲ့200 300လောက်တက်ရှိမှာစင်ချောင်းနေတာကကျွန်တော်တို့စီမာကဟိုကောလိုင်းကြောင့်ဖြစ်နေတယ်ဆိုတော့ဒါနာကြီးတွေကနှက်ပက်လာတော့သူတို့ကလည်းကြောက်တာပေါ့ဒီဒီရော်တော့တယ်မှာကြားတယ်အရာမထုတ်တယ်မှာကြားတယ်ဒါနာကြီးတွေလာကြတော့သူတို့ကလည်းကြောက်ပြီးရှောင်တာပေါ့ကျွန်တော်ရဲ့ရော်မှလည်းဟို
ဒီစားကွေးကတက်ဆွေးထားတဲ့ဆိုတော့ကျော်ကလူတွေကလည်းနည်းနည်းစိုးရင်မဆက်ရှိကြတာပေါ့ဒီတော့သူအရသားတွေပေါ့ပြမသာတိုက်ခိုက်နေမှုတွေပုံများလာလို့စိုးရင်စိတ်နဲ့စစ်ဘေးတင်းချောင်လာတယ်လို့လဲသူကဆိုပါတယ်စစ်ရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ကြောက်တော်မင်းပြမြောက်ဦးရတိတ်တောင်ဘုံလူကျုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာစစ်ဘေးရှောင်ဦးရေ 1,300 ရာနှစ်တောင်းတထောင်ကျော်ရှိနေပြီလို့လဲတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံကိုယ်တရင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီလိုမျိုးပြေးနေရတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေတောက်တုံးရေပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့တရင်ကိုတင်ဆက်ပေးကြပါမယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့စစ်ဘေးရှောင်နေပြည်သူကနှစ်တောင်းကျော်အထိရှိလာနေပြီဖြစ်ပြီးတော့ဒီစစ်ပ ီကယ်ဆယ်ပေးနေသူတွေကပြောပါတယ်အပြည့်အစုံကိုဆက်ပြီးတော့နားဆင်ပါရှင်
။ရခိုင်တိုင်းသားလက်နက်ကင်တက်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးကျောက်တော်မင်းပြဘူးတီတော်ရဲတပ်တော်နဲ့ပုံနှကျွမြို့နယ်6မြို့နယ်တွေကယာယီဒုက္ခသည်စခန်းပေါင်း40တဲကစစ်ဆောင်ပြည်သူတွေအပါအဝင်ကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတင်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိဆိုရင် 23,500 အထိရှိသွားပြီဖြစ်တယ်လို့စစ်ဆောင်ဒုက္ခသည်စခန်းတွေတဲ့အထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံကပြောပါရယ်စခန်း40တဲကမှမြို့နယ်အလံဝေးတဲ့စခန်း30ကျော်ကစစ်ဆောင်ပြည်သူတွေအတွက်တောက်တုံးရဲ့အခက်တွေ့နေပြီးတော့အရေးပေါ်ရေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံကကိုစောစောထွန်းကအခြေအနေကိုရှင်းပြပါရယ်
ဒါတော့တော့ဒီမှာလူတွေကဒီကျုံသေးမျိုးကိုပဲကျုံသလိုတောင်းနေကြတယ်ပေါ့နော်သူတို့ဒီကြည့်ရဒီမှာကြည့်နေတဲ့ကြီးပဲဒီကနေဒီမှာတော့တော့နောက်အမီနာကနေဒီမှာဆက်ပြီးတော့တော့ပေါ့နော်ဒီမတဲရှိနေကြီးတွေအရှိကိုတချို့တောင်းနေကြပြီးမှအဲ့လိုအခြေအနေဖြစ်နေပါတယ်အဲ့ဒါမှအတင်းနဲ့ဆုံးတော့ကျွန်တော်လဲပြီးတော့ကျွန်တော်တောင်းကြရပါတယ်ဒီကြီးကိုအဲ့ဒါဆိုသူဆက်ပြီးတော့တောက်ဖို့ပေါ့နော်အဲ့နောက်ပြီးတော့ဒီခရီးတွေဆိုလို့ရှိနေပဲဒီကြီးဒီရေ
နွေရာသီဖြစ်လာတဲ့အချိန်ရေကလည်းပြက်လက်လာခြင်းဖြစ်လို့စစ်ဘေးဒုက္ခသည်ထောင်ထဲချီပြီးရှိနေတဲ့စခန်းတွေမှာတောက်တုံးရေကရှားပါပြက်လက်လာနေတာပါတနေ့တခြားပို့ပြီးတော့မှများပြားလာတဲ့စစ်ရှောင်းဒုက္ခသည်တွေရေအေးပေါ်ရနိုင်မှုအတွက်အပြည့်ပြည့်ဆိုင်ရာချက်ချင်းဒီကော်မတီ ICRC အပါအဝင်လူမှုအဖွဲ့တွေဘက်ကတော့အေးပေါ်တောက်တုံးရေတွေရနိုင်မှုရေအေးအမြင့်ပေးလူနိုင်မှုစီစဉ်နေကြပါတယ်ဒါပေမဲ့သက်ဆိုင်ရာပြည်내အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့ရခိုင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုစစောထွန်းကရှင်းပြပါတယ
်အခုကတော့ကျွန်တော်တို့ဒီကူညီပေးနေတဲ့အစိုးရတို့ကတော့ဒီရေကိုပေါ့လေဒီချစ်တဲ့နေရာနေပြီးတော့မှရောင်းပူပူအတွက်ကိုကျွန်တော်ကြိုးစားနေပါတယ်အကားလေးကနေပြီးတော့မှတော်တော်များလို့ရှိနေတယ်ကျွန်တော်တခြားတော့နိုင်နေလေးကြောင့်တခြားပြီးတော့ပေါ့နော်ဒီရေကြောင့်တော့တော့ပေါ့ဒါတော့အနည်းငယ်ဆုံးရောကိုပို့နိုင်တဲ့အနေအထားမျိုးအများကြီးနေပြီးတော့မှဒါကတည်းကဒီလိုတွေကိုပို့နိုင်တဲ့အနေအထားပေါ့အဲ့လိုမျိုးဖြစ်အောင်တော့အခုဒီတရှိုးကကြိုးစားနေပါတယ်ဒါကတော့ကျွန်တော်တရားတလုံးကတော့ဒီ ICRC ရဲ့ပဲဒီရည်ရည်မိမိရှာရှာပြီးတော့မှဘယ်လိုကြီးတင်အောင်လုပ်ရမလဲဆိုတဲ့အကြောင်းတွေကိုကြိုးစားနေကြတယ်ပြရပါတယ်အခုဒီကတော့ပြည်နယ်စောထုတ်ဖြစ်တဲ့ကိုကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့ကဒီအရေးအတွက်ဖော်ပြချက်ပေါ့လေဒီလိုဖော်ပြချက်ကတကယ်လက်တွေ့ရှိတဲ့အရေးအတွက်ထဲကကိုရိုနာကိုကိုအားနေတာကိုပြရတယ်ပေါ့နော်သူတို့ကဒီလုံခြုံရေးအခြေအနေနဲ့လက်ရစအခြေအနေကတော့နိုင်တဲ့နေရာတွေကိုတော့ပုံမှန်ထပ်ပြန်ဖို့မယ်ဒီတော့ပြောတာရှိပါတယ်။အဲဆိုတော့ကျွန်တော်တို့ကဘာကိုစိတ်ပူလဲဆိုလို့ရှိရင်ဒီနေ့နေ့တွေခေခေပြီးတော့မှဒီတပ်ပြည်တွေကြားထဲတိမ့်နေကြတဲ့ဒါမှမဟုတ်ရှင်တွေတပ်ပြည်တွေအမိစစ်မှဖြစ်နေကြတဲ့နေရာတွေကိုအစိုးရကိုယ်တိုင်ကဒီတော့လာခေခေပြီးတော့မှပို့နိုင်ဘူးဆိုလို့ရှိရင်တခြားတော့အခွင့်အရေးတွေပို့နိုင်ဖို့အရေးဖြစ်ပါတယ်။ဆိုတော့အဲ့ဒီနေရာတွေတော့ကျွန်တော်တို့ရဲ့စိတ်ပူပါတယ်။ဒီခေခေဆိုတဲ့နေရာကိုမရောက်သေးတဲ့အနေနဲ့ရောဒီမှာဖြစ်ဖြစ်လို့ခေါလုံးနေရာတွေဟာလည်းရှိပါတယ်။ဒီမတောင်းနဲ့3000နဲ့900ကိုတော့ရောင်းနေပါပြီ
အခုလိုမျိုးအရေးပေါ်တောက်သုံးရည်နဲ့စာနဲ့ရိတ်ခအခက်ခဲတွေကြုံနေရတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘလို့စီမံဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်မှုသက်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး တော်ရရှင်များရှင်ရခိုင်အရေးကိုဒီညစနေညဒဲလီလိုက်အစီအစဉ်မှာလဲဆွေးနွေးကြဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ကဒုက္ခသည်တွေရဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံဖုတ်ပရမြို့နယ်ထဲမှာရှိတဲ့အုံဖြံကရင်ဒုက္ခသည်စခန်းထဲမှာတော့ပြီးခဲ့တဲ့မတ်လ28ရက်နေ့ကတနက်နဲ့ပြစ်သက်တာကိုခံလိုက်ရတဲ့အတွက်ဒုက္ခသည်တဦးသေဆုံးသွားတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်သူကတော့ဒီဒုက္ခသည်စခန်းကိုလုံခြုံရေးယူထားတဲ့လုံခြုံရေးဝန်ထမ်းတဦးကပြစ်ခတ်ပြီးတော့တက်ဖြတ်ခဲ့တာလို့သိရပါတယ်။ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကအုံဖြံဒုက္ခသည်စခန်းဇုံ A ရက်ွက်တိအိမ်နံပါတ်69မှာနေထိုင်နေတဲ့အသက်49နှစ်အရွယ်စောတီတီကိုစခန်းလုံခြုံရေးဝန်ထမ်းတဦးကပြစ်တက်ခဲ့တာဖြစ်ကြောင်းအုံဖြံစခန်းအုပ်ချုပ်ရေးမှူးကစခန်းတွင်းကဒုက္ခသည်ကော်မတီကိုရှင်းပြခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ
်လာကတော့အဲ့ဒီလာကကျွန်တော်တို့စခန်းကော်မတီနဲ့ဇာတ်ကြည့်ရတော့ပြောတယ်ဒီစီဇန်ကျွန်သူ့ရဲ့သူ့လူပဲပြသလာတယ်ပြသတော့စခန်းကော်မတီရဲ့အဲ့ဒီသူရှင်တော့အဲ့ဒီလောင်းသူလည်းပြမတွေ့ဘူးအဲ့ဒီလောင်းကလည်းမဆော်ဆီယုံကပလေးဝမှာတော့မဆော်ဆီယုံပို့လိုက်တယ်
ဟုတ်ကဲ
့ဟုတ်ကဲ့ဆရာမပေါ်လိုက်တော့မနေ့ကညသူတို့မေးသေးတယ်အဲ့ဒီစကားကောင်းမကြီးကအဲ့ဒီလူအားလေမဆောင်မှာပဲသူလုပ်ရမလားတော့ဟိုရာစကားကောင်းတရားတော့ပြောတာကသူမှမဆောင်မှာသူမလုပ်ပါနဲ့ဟိုပြောစေဟိုညတော့မနေ့ညပြပူလာပြီအဲ့ဒီစကားကငြိမ်ချင်ကြောက်ရတယ်ပဲသူကနေကြတယ်သူလည်းမရပါနဲ့ရှိတာပဲက
ကရင်ဒုက္ခသည်တဦးပြစ်သက်ခံရတဲ့အမှုနဲ့ပတ်သက်လို့ဒုက္ခသည်စခန်းအတွင်းကတာဝန်ရှိတဲ့ကမ္ဘာ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေတာဝန်ယူဖြည့်ရှင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပြီးဘာကြောင့်ပြစ်သက်တယ်လဲဆိုတာကိုတော့အသေးစိတ်ကိုစခန်းအုပ်ချုပ်ရေးအာဏာပိုင်တွေကထုတ်ဖော်မပြောဆိုသေးဘူးလို့လည်းဆိုပါတယ်တေဆုံးသူရဲ့အလောင်းကိုတော့မှုကင်းဖြစ်တဲ့အတွက်မဲဆောက်ဆေးရုံကြီးကိုပို့ပြီးစစ်စစ်ချက်တွေရယူပြီးတဲ့နောက်မတ်လ29ရက်နေ့ညကတော့စခန်းကိုပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000တိပါခိုးလုံနေထိုင်နေကြပါတယ်။အုံဖြံစခန်းမှာတော့ဒုက္ခသည်1000ကျော်ခိုးလုံနေထိုင်နေကြပါတယ်။ဒုက္ခသည်စခန်းဒီမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်ထောင်ပေါင်းများစွာဟာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်နိုင်ငံတကာရဲ့အယုံဆိုင်မှုတွေညှော့နှဲလာတဲ့အတွက်အကူအညီပေးတာတွေညှော့နှဲသွားပြီးစားနပ်ရိက္ခာအခက်အခဲတွေကြုံနေရတာပါသူတို့တွေနေရက်ပြန်ရေးကလည်းမရေမရာဖြစ်နေသေးရှိသလိုအထောက်အပံ့တွေဆက်ရမယ့်အလားအလာကလည်းမှုံဝါနေသေးဖြစ်ပါတယ်ဒါအပြင်မြန်မာပြည်ကဒုက္ခသည်တွေသူတို့နိုင်ငံတွေမှာရွှေ့ပြောင်းအခြေစိုက်နေထိုင်ဖို့တတိယနိုင်ငံတွေကခေါ်ယူတာကလည်းမရှိသလောက်နှဲပါသွားပြီဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မဲရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရုရှားဟာယူကရိန်းနိုင်ငံမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်ပြီးတော့နှောက်မှုအုပ်စုတွေကွဲအောင်သွေးထိုးတာသတင်းစိုးတွေကိုပို့ပြီးတော့မှအခြေအနေစိုးနေအောင်လုပ်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မနေ့ဖြန်မှာကျင်းပမဲ့တနင်္ဂနွေရွေးကောက်ပွဲမှာတော့ရုရှားဘက်ကပေါ်ပေါ်တင်တင်ရိမ့်သူတွေဝင်ရောက်ရှင်ပြိုင်တာမရှိပေမဲ့ရုရှားဆိုရဘက်ကတော့လူမှုကွန်ရက်စာမျက်နှာတွေကိုသုံးဒေတာရင်းသတင်းမီဒီယာတွေကိုတိတ်တဆိတ်နောက်ွယ်ကနေလွှမ်းမိုးပြီးရွေးကောက်ပွဲကိုနှောက်ယှက်ဖို့ကြံနေကြတယ်ဆိုပြီးသတိပေးမှုတွေရှိပါတယ်။ Kiev မြို့တော်ကနေသတင်းတော်ဟင်နရီရစ်ဝဲသတင်းပေးပို့ထားတာမရေတနာကျော်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံမှာ2014ခုနှစ်တော်လှန်ရေးကလေးကစပြီးတော့အနောက်နိုင်ငံတွေဘက်ကိုပြက်ပြက်တက်တာရိမ့်ခဲ့ပြီးတော့ EU ဥရောပတမကနဲ့ NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ကိုဝင်ဖို့လုပ်ခဲ့တာပါ။ဒါပေမဲ့ရုရှားဘက်ကတော့လက်လျှော့မသွားခဲ့ပါဘူး။အခုနောက်ဆုံးရွေးကောက်ပွဲကိုလည်းရုရှားတို့ကသူတို့အတွက်အခုနောက်ဆုံးကြုံရတဲ့မဟာဗျူဟာကျတိုက်ပွဲတစ်ခုဖြစ်နေမြင်ပါတယ်လို့စစ်မှုခေလွန်ဘာသာရပ်များမော်စကိုစင်တာအဖွဲ့ရဲ့ဒါရိုက်တာနိုင်ငံရေးအခက်ခဲ Vladislav Inozemtsev ကပြောပါတယ်။
They got some kind of revanche in 2009, in 2010, when Yanukovych was elected. Then, of course, it was nothing to do actually in 2014 because.
The town lee, the town, Namaro, to do Padamazon, Jashong Geraba. Damn it, the town to say, Ma, Yanukovych, Yue Kayaro, to do Pian Nine the Lupit Dogabari, the town Salimaro, Uyopagu, Lulare, Osure, Jane Deba, Nine Yame Chini, Pilo, to do Bama Lulu Miyagabau. Akuro, the Gelu, the Resharo Nine. ဉာဏ်ရှိရှိနဲ့ပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်မယ်ဆိုရင်ဒီတစ်ခေါက်သူတို့ဘက်ကလိုချင်တာရနိုင်ပါတယ်
ဒါပေမဲ့2014ခရဲကယူကရိန်းမှာရုရှားရုတ်တံလိုက်နေပြလို့မရပဲနဲ့ရုရှားအစိုးရနဲ့ဆက်ဆက်နေတဲ့နိုင်ငံရေးသမားတွေကိုလည်းတားမြစ်ထားခဲ့ပြီးတော့ရုရှားရဲ့အင်တာနက်ဝက်ဘ်ဆိုက်တွေလူမှုကွန်ရက်စာမျက်နှာတွေကိုပိတ်ထားတာပါ stopfake.org အဖွဲ့ကိုပူရဲပြီးတော့တီထောင်တဲ့ Yevgen Fetchenko ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် So they are using more and more to find the new platforms new outlets that can be used including Facebook as one of the platforms
ဒါကြောင့် Facebook ပါဝင်သူတို့တုံးလို့ရမယ့် online စာမျက်နှာတွေကိုပိုရှာလာကြတယ်။ဒီချိန်ထဲမှာပဲ Ukraine သတင်းမီဒီယာတွေကိုလွှမ်းမိုးနိုင်အောင်လုပ်လာကြတာတွေ့ရတယ်။ငွေပေးရွေးဖြစ်ဖြစ်ဒီဖြတ်စည်းမျဉ်းတွေကိုလွှမ်းမိုးနိုင်အောင်ပဲဖြစ်ဖြစ်ဒါမှမဟုတ်သတင်းသမားတဦးချင်းစီကိုသူတို့စကားပေါက်အောင်လုပ်တာပဲဖြစ်ဖြစ်လုပ်ကြတယ
်။ Ukraine ဆိုရကတော့ဒီလုပ်ရက်တွေကိုတံပြန်ဖို့အတွက်သူတို့ဘက်ကနေအရင်ကြိုပြီးတော့ပြင်ဆင်လှုပ်ဆောင်မှုတွေရှိတယ်လို့ဆိုပါတယ်။ Ukraine လုံခြုံရေးဝန်ဆောင်မှုဌာနရဲ့သတင်းအချက်အလက်လုံခြုံရေးဌာနအကြီးအကဲကတော့Alexander Klemchuk ဖြစ်ပါတယ
်။ Name Peradonado
Facebook account တို့ 2000 လောက်ကို Facebook ကိုအကြောင်းကြားခဲ့တယ်။အဲ့ဒီ account တွေကိုပိတ်ပင်ပြီးတော့ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာနောက်ထပ်အထူးရောင်း 4000 လောက်ကို Facebook ကိုသတင်းပို့ခဲ့တယ်လို့ Ukraine သတင်းအချက်အလက်လုံခြုံရေးဌာနအကြီးအကဲ Mr. Klemchuk ပြောသွားတာပါ။အခုဆိုရင် Russia ရဲ့ view ဟာကကိုယ်စားလောင်းတဦးတစ်ယောက်ကိုတီးတန့်ထောက်ခံအားပေးတာမျိုးမဟုတ်တော့ဘဲနဲ့အချင်းချင်းကြားမှာတွေးခွဲအောင်လုပ်တာဖြစ်တယ်လို့ stopfake.org အဖွဲ့က Eugene Fetchenko ကပြောပါတယ်။
The most important thing is that anyone but Poroshenko can be president.
သူတို့အရေးကြီးဆုံးကပိုရိုရှန်ကိုသမ္မတမဖြစ်ရေးပဲ။ဒါကြောင့်ဝင်ပြိုင်တဲ့တချို့ကိုထောက်ပံ့အားပေးတာမျိုးရှိတယ်။ဒါပြင်သူတို့ကအခြေအနေတွေရှုပ်ထွေးအောင်လည်းဖန်တီးနေကြတယ်။ Ukraine ဆိုတာကမောက်ကမဖြစ်နေတဲ့အခြေအနေကိုရောက်နေလို့ရွေးကောက်ပွဲကျင်းပလို့ဖြစ်နိုင်မှုဆိုတာမျိုးသူတို့ကပုံဖော်ဖို့ကြိုးစားနေကြတာ။
ယူကရိန်းမှာဟာတာအနုပညာရှင်ကနေပြီးတော့နိုင်ငံရေးတွေကိုဝင်လာတဲ့ Volodymyr Zelensky တို့လိုမျိုးလူသစ်တွေတက်လာတာကိုရုရှားကအံ့အားသင့်နေတာပါ
။ Zelensky effect shows that Ukrainian politics you know asks for new names.
Zelensky ကိစ္စကိုကြည့်မယ်ဆိုရင်ယူကရိန်းနိုင်ငံမှာလူသစ်တွေအလိုရှိနေတယ်ဆိုတာကိုပြတာပါပဲ။ရုရှားဆိုရဘက်မှာကတော့ဒီအခြေအနေကိုတံပြန်ဖို့ဘယ်သူမှမရှိသေးပါဘူး။သူတို့ကငကိုရှိပြီးသားနိုင်ငံရေးသမားတွေကိုပဲပေါင်းလုတ်တယ်ဆိုတာမျိုးရှိထားတာကို
ရုရှားကတော့ယူကရိန်းရွေးကောက်ပွဲမှာဝင်ပြီးတော့ခြေရှုပ်ဖို့လုပ်နေတယ်ဆိုတာမဟုတ်ဘူးလို့ညင်းနေပြီးတော့အခုဆွဆွဲနေတာတွေကမဲနိုင်ရဖို့လုပ်ကြတဲ့နိုင်ငံရေးမဲဆွယ်မှုဒစိမ့်တွေဒါပဲဖြစ်တယ်လို့ပြောနေပါတယ်ရှင်
မရေးတန်တာကြောတင်ပြပေးသွားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုတော့နန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနဲ့ဆက်ကိုရပ်ပိုင်းအတွင်းပိတ်ပြင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်အမေရိကန်နိုင်ငံရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေဆက်ပြီးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါလာမယ့်တစ်ပတ်မှာမက္ကဆီကိုနဲ့ဆက်ကိုပိတ်ပြင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိတ်သားမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုသွားတာပါဘရာဇီးနိုင်ငံမှာ1964ခုနှစ်ကစစ်တပ်အာဏာသိမ်းယူခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့သမ္မတကအစည်းအဝေးနေတာကိုမကျင်းပရဘူးလို့တရားသူကြီးကတားမြစ်လိုက်ပါတယ်1964ခုနှစ်မတ်လ31ရက်နေ့ကဘရာဇီးနိုင်ငံမှာစစ်တပ်ကသမ္မတဂျာဝိုဂေါလော့ရဲ့ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာပါသမ္မတဘိုဆိုနာရိုကတော့စစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းနဲ့ပြီးဘရာဇီးစစ်တပ်ကိုလည်းစစ်အာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ဂါဇာကမ်းမြောင်ဒေသထက်ကဂါဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေ့ခင်းပိုင်းနှစ်ပတ်လည်ဆန္ဒပြပွဲကျင်းပဖို့အစီအစဉ်နေပါတယ်ဒီကနေ့မနေ့ပါပဲအစ္စရေးတို့ပြစ်လိုက်တဲ့လက်နက်ထိပ်ပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာယက်တေဆုံခဲ့ရတာကြောင့်တင်းမာမှုတွေတိုးလာနေတာဖြစ်ပါတယ်ဂါဇာစီတီရဲ့နေဆက်ချန်စီယိုအနေကျရောက်ခဲ့တဲ့အစ္စရေးစစ်တပ်ကပြစ်လိုက်တဲ့လက်နက်ထိပ်ပြီးတော့အဲ့ဒီလူငယ်တေဆုံသွားရတာလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးနဲ့နေချင်းဆက်နေတဲ့နေဆက်ချန်စီယိုအနေမှာကျင်းပတဲ့လမ်းလျှောက်ချီတဲ့ပွဲကိုလူလူလှုပ်ရှားသူတွေကအစီအစဉ်ခဲ့ကြတာဖြစ်ပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုက်ဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဇူဘိလ်အက်ဒါရစ်ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.